မကြခင်လုပ်မဲ့ရုရှားနိုင်ငံရွေးကောက်ပွဲတွေမတိုင်ခင်လက်ရှိသမ္မတဗလာဒီမာပူတင်ပေါ်လူကြိုက်များမှုကထိုးကျသွားတယ်လို့အများလေးစားတဲ့ရုရှားစီးပွားရေးသတင်းစာကဖော်ပြလိုက်ပါတယ်။မတ်လ18ရက်နေ့မှာလုပ်မဲ့ဒီရွေးကောက်ပွဲမတိုင်ခင်နိုင်ငံပိုင်ပြည်သူသဘောထားလိလာရေးဌာနရဲ့စစ်တမ်းထုတ်ပြန်မှုပေါ်အခြေခံပြီးပြီးခဲ့တဲ့ဇန်နဝါရီလလယ်နဲ့ဖေဖော်ဝါရီလလယ်အတွင်းလူတသန်းကျော်ရှိတဲ့မျိုးကြီးတွေမှာသမ္မတပူတင်ကိုလူကြိုက်များမှုက12ရာခိုင်နှုန်းကျဆင်းသွားတယ်လို့မော်စကိုမြို့တော်ခြေဆိုင်ရုရှားဘာသာသတင်းစာ Video Mosti ကဖော်ပြလိုက်ပါတယ်။ဒီလိုလိုက်ဌာနဆိုရသမ္မတပူတင်ကိုလူကြိုက်များမှုကအရင်80ရာခိုင်နှုန်းနီးပါးရှိခဲ့ရတာကနေအခု59ရာခိုင်နှုန်းအကျော်နာလေးကိုထိုးကျသွားခဲ့တာဖြစ်ပြီးဒီလူရည်အလေအလတ်ရှိတဲ့မျိုးကြီးတွေရဲ့အချမ်းပြင်းလူရည်လေးပုံတစ်ပုံဟာလည်းမဲပေးခွင့်ရှိသူတွေဖြစ်တယ်လို့ဆိုပါတယ်။ဒါပေမဲ့ဒီပြည်သူ့သဘောထားလေးလိုက်ဌာနညွှန်ကြားမှု Valerie Fyodorov ကအခုလိုသမ္မတပူတင်ပေါ်လူကြံများမှုကြသွားတယ်လို့ပြီးခဲ့တဲ့ February လကုန်ပိုင်းကသူ့ရဲ့အဖွဲ့ကစစ်တမ်းတွေ့ရှိချက်မှာဖော်ပြခဲ့တာကခိုင်မာမှုမရှိဘူးလို့ချက်ချင်းပြန်တုံ့ပြန်ခဲ့ပါတယ်ခင်ဗျ။